လာမယ့်အောက်တိုဘာလဇန်ပိုင်းမှာတွေ့ဆုံဖို့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေနဲ့အစိုးရကြားချင်းဆိုထားပြီးညှိနှိုင်းမှုတွေလှုံ့ဆော်နေတယ်လို့ပြောပေမဲ့ဘယ်ရက်ဘယ်နေရာမှာတွေ့ပြမယ်ဆိုတာကိုအစိုးရဘက်ကရောတိုင်းဒေသလက်နက်ကိုင်အဖွဲ့တွေဘက်ကပါထုတ်ဖော်ပြောကြတာမရှိသေးပါဘူး။လာမယ့်အောက်တိုဘာလဇန်ပိုင်းမှာတွေ့ဆုံပွဲဖြစ်မြောက်ရေးအတွက်ညှိနှိုင်းနေပြီးဒီလိုဖြစ်မြောက်ရေးမှာတရုတ်အစိုးရရဲ့အခုအညီတွေလည်းပါဝင်ကြောင်းညီညွတ်ရေးကော်မရှင်အဖွဲ့ဝင်ဦးအောင်စိုးကပြောပါတယ
်။တွေ့ဆုံမှုတော့ကျွန်တော်တို့ကညှိနှိုင်းညှိနှိုင်းနေပါတယ်၊တွေးစားနေပါတယ်။အများအဖြစ်တော့ကျွန်တော်ဥက္ကဋ္ဌတို့၊ဒုက္ခတို့ပြင်းမှုတို့အဓိကညှိနှိုင်းနေကြပါ။နှစ်ဖက်ဆင်ခြင်တဲ့နေရာမျိုးဖြစ်ကောင်းဖြစ်မှာပါ။သူတို့နဲ့တွေ့နိုင်အောင်အများအဖြစ်လည်းတရုတ်အကူအညီလည်းအားကြီးပေးပါတယ်။သူတို့လည်းတွေးစားပေးပါတယ်။ကျွန်တော်ဘက်ကလည်းတွေးစားပါတယ်။
ပြီးခဲ့တဲ့စက်တင်ဘာလဇန်ပိုင်းကတရုတ်နိုင်ငံကုမင်းမြို့မှာငြိမ်းချမ်းရေးကော်မရှင်နဲ့အဲ့ဒီမြောက်ပိုင်းလက်နက်ကိုင်တပ်ဖွဲ့သုံးဖွဲ့တို့တွေ့ဆုံခဲ့ကြပြီးအောက်တိုဘာလဇန်ပိုင်းမှာပြန်လည်တွေ့ကြဖို့ချင်းဆိုခဲ့ကြတာဖြစ်ပါတယ်။စက်တင်ဘာလဇန်ပိုင်းတုန်းကတွေ့ဆုံပွဲမှာလေတနိုင်ငံလုံးပြစ်ခတ်ရဲစဲရေးသဘောတူစာချုပ် NCA မှာလက်မှတ်ရေးထိုးရေးကိစ္စနဲ့ရှမ်းပြည်နယ်မြောက်ပိုင်းအတွင်းတိုက်ပွဲတွေရှော့ချရေးကိစ္စတွေကိုတွေ့ဆုံဆွေးနွေးခဲ့ကြတယ်လို့ဆိုပေမဲ့ဆွေးနွေးပွဲရလဒ်ကိုနှစ်ဖက်စလုံးကအသေးစိတ်ထုတ်ပြန်တာမရှိခဲ့ပါဘူး။ဒီဆွေးနွေးပွဲကိုလေးလာကြည့်ရဲ့အနေအထားအရတရုတ်နိုင်ငံရဲ့ PR ပေးမှုကြောင့်သာတွေ့ဆုံပြီးနှစ်ဖက်စလုံးကငင်းချင်းကြီးကိုလူလူလာလာမရှိတဲ့အတွက်တိကျတဲ့ရလဒ်တွေထွက်ပေါ်လာတာမရှိတာလားဆိုတဲ့တန်တရားဖြစ်စရာတွေရှိခဲ့ပါတယ်။လက်နက်ကင်တိုင်းသားအရေးလေးလာသူစာရေးဆရာဦးတန်းစိုးနိုင်ကလည်းအစိုးရငြိမ်းချမ်းရေးကော်မရှင်နဲ့တိုင်းသားလက်နက်ကင်အဖွဲ့တွေတွေ့ဆုံပွဲအကြားတရုတ်အစိုးရရဲ့ပါဝင်ပတ်သက်မှုအနေအထားကိုအခုလိုသုံးသပ်ပြပါတယ
်။ကျွန်တော်တို့တိုက်တွန်းမှုကြောင့်မလွဲသာလို့တွေ့ကြတာတကယ်ကတော့နိုင်ငံကြီးရာတိတိရရဆွေးနွေးတဲ့ဖြစ်စဉ်တော့ကျွန်တော်ဒီနေ့အထိမတွေ့သေးပါဘူးခင်။ဟောဒါကတော့ဗျာရှင်းပါလေဒါကတရုတ်ကတိုက်တွန်းနေတာပေါ့။စီမံကိန်းတွေရှိနေတာပါ။စီးပွားရေးစီမံကိန်းတွေလည်းရှိတယ်နော်။လုပ်ငန်းတွေလည်းရှိတယ်เนาะအခုရှေ့ OBO ဟာဒီမှာငိမ့်နေရအဲ့ဒီဒေတာကိုအဓိကဖြတ်မယ့်ဟာတွေဖြစ်တာဟုတ်ကျွန်တော်တို့အရှိမြောက်ဒေတာတွေဖြစ်နေတဲ့ခါကျတော့အဲ့ဒီဒေတာတွေအေဂျင့်စီစဉ်တာကတော့ဒါသူတို့ရဲ့သဘောထားပေါ့ဗျာเนาะဒါပေမဲ့ခက်တာကတိုင်းကိုင်းချင်းဖြစ်တဲ့ကျွန်တော်တို့ပြည်တွင်းကလက်နက်ကိုင်ဖွဲ့စည်းခြင်းချင်းကယုံကြည်မရှိကြဘူးဗျအဲ့တော့မလွဲသာလို့သာတွေ့နေရတာနိုင်ငံကြီးစကားပြောတဲ့စကားဝိုင်းဖြစ်ကိုရောက်မလာဘူးဗျအဲ့တော့တရုတ်ကတော့ဒါကိုငြင်းငြင်းရစီခြင်းနဲ့
လက်တလုံးမှာလေရခိုင်တက်မတော်အေအေနဲ့အစိုးရတက်မတော်တို့ဟာမနေ့ကပဲပလောက်ဝမြို့နယ်တဲကအုံသီးဝရွာနာမှာတိုက်ပွဲတွေဖြစ်ခဲ့ပါတယ်။ဒီလာထဲမှာဆိုရင်ကလတံမြစ်အထက်ပိုင်းကရွာရီနာမှာတိုက်ပွဲတွေမကြခဏဖြစ်နေတယ်လို့ရခိုင်တက်မတော်အေအေရဲ့ပြန်ကြားရေးတာဝန်ခံဦးခိုင်တုခကပြောပါတယ
်။ရခိုင်တက်မတော်အခြေတူထားတဲ့ဒေသတွေကိုသူတို့ဒီထိုးပေါက်ဝင်ရောက်ပို့ကြားလာတာရှိတယ်။ဆိုတော့အဲ့ဒါကြောင့်မလို့တိုက်ပွဲကဟိုခဏခဏဖြစ်လာတာ။အထူးသဖြင့်တော့ဒီကလဒန်အထက်ပိုင်းမှာဖြစ်နေတာအခုဆိုတော့ဒရိုင်းရွာရဲ့တဝိုက်ကိုလေအဲ့ဒီဒရိုင်းရွာနားမှာလည်းပဲဒီလွန်ခဲ့တဲ့27ရက်နေ့ကလည်းအဲ့ဒီမှာဖြစ်တာရှိသေးတာဒီလားသေးမှာတော့တိုက်ပွဲဖြစ်တာဆိုလို့ရှိရင်တော့အကုန်လုံးဆိုရင်9ကြိမ်လောက်တော့ရှိတော့ပြီ။
ဒါအပြင်မနေ့ကတီးတိမ်မျိုးမှာလဲရခိုင်တိုင်းသား5ဦးကိုရခိုင်တပ်မတော်နဲ့ဆက်သွယ်တယ်ဆိုပြီးရဲတပ်ဖွဲ့ကဖမ်းဆီးခဲ့တာတွေရှိခဲ့တယ်လို့ဦးခိုင်ဒုက္ခကဆက်ပြောပါတယ်
မနေ့ကလည်းပဲဟိုဘက်ရှမ်းပြည်နယ်အဲ့ဒီတီးရင်ဘက်မှာဟိုကျော်ရခိုင်လူငယ်9ယောက်ကိုသူတို့ဒီဟိုအေအေနဲ့ပတ်သက်တဲ့ဆိုပြီးတော့မှသူတို့ကထိန်းသိမ်းထားတာဒါမဲ့လို့တကယ်တမ်းကြားလို့ရှိရင်တော့ဒီလူငယ်တွေဟာဗုဒ္ဓဂါယာမှာသူတို့ဒီ tourist guide လုပ်နေကြတဲ့လူငယ်တွေဒီဖျားဖူးအဖွဲ့တွေအကုန်လုံးလေးသိတယ်ဗျဒီအခုပြောမယ်ဆိုလို့ရှိရင်ဗျာရခိုင်လူငယ်လေးတွေကြီးသွားရင်ပဲဒါအေအေဆိုပြီးတော့မှသူတို့ကတန်တရားဖြစ်ပြီးတော့မှဖမ်းနေတယ်ပြောမယ်ဆိုရင်ခိုင်ဒီလူငယ်တွေအားလုံးကိုတို့ကအေအေလို့တတ်မှတ်နေတဲ့တပုတ်ရှိတယ်ကျွန်တော်တို့ကတော့ပြောတာပြရလေဒါကျွန်တော်တို့နဲ့လုံးဝမကတ်တဲ့ဘူးအခုကဒီဒီမိုကရေစီအမိခံအစိုးရကကျွန်တော်တို့ကိုလုံးဝပါဇက်ဖွင့်လို့မရအောင်ကိုနေပြီးတော့မှဒါဆက်တဲ့နာဒါလူမျိုးရေးအရာနှိပ်ကွက်နေတာဗျ
တအန်းလွတ်မြောက်ရေးတက်မတော့ TNN အနေနဲ့အစိုးရကြားမှာဆိုရင်လေအခုစက်တင်ဘာလပိုင်းအတွင်းတာမိုးနဲ့မြို့နယ်ထဲမှာတိုက်ပွဲတွေဖြစ်ပွားခဲ့တာရှိပါတယ်အစိုးရနဲ့လာမယ့်အောက်တိုဘာလဇန်ပိုင်းတွေ့ဆုံပွဲနဲ့ပတ်သက်ပြီးတအန်းလွတ်မြောက်ရေးတက်မတော့ TNN ရဲ့ပြန်ကြားရေးတာဝန်ခံဘူမူမိုင်းအိုက်ကျော်ပြောရေးဆိုခွင့်ရှိသူဘူမူကြီးတဖုံးကျော်တို့ကို RFA ကအဆက်အသွယ်မေးမြန်းပေမဲ့အဆက်အသွယ်မရခဲ့ပါဘူးပြီးခဲ့တဲ့အစိုးရလက်ထက်ကတနိုင်ငံလုံးအပြစ်ခတ်ရဲစဲရေး NCA စာချုပ်မှာလက်မှတ်ရေးထိုးဖို့ဒီတိုင်းသားလက်နက်ကိုင်အဖွဲ့၃ဖွဲ့ကိုအစိုးရကအတိအမှတ်မပြုခဲ့တဲ့အတွက်အစိုးရနဲ့တိုင်းသားလက်နက်ကိုင်အဖွဲ့၃ဖွဲ့အကြားအခုထိဆက်ဆံရေးကတင်းမာနေကြတာဖြစ်ပါတယ်။လက်ရှိအစိုးရလက်ထက်မှာလည်းတိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အစိုးရကြားတိုက်ပွဲတွေဖြစ်နေတဲ့နယ်စပ်ဒေသတွေမှာ တရုတ်အစိုးရကသူတို့ရဲ့စီးပွားရေးစီမံကိန်းတွေကြောင့်တိုက်ပွဲတွေမဖြစ်စေလို့ပဲဂျာဝင်ညှိနှိုင်းမှုတွေလှုပ်ဆောင်ပေးနေပေမဲ့အေအေနဲ့ DNN တွေတပ်ဖွဲ့တွေဟာအစိုးရတက်မတော်နဲ့မကြာခဏတိုက်ပွဲတွေဖြစ်နေပြီးစစ်ရေးအပါအဝင်နိုင်ငံရေးအရာပါသဘောထားတင်းမာမှုတွေရှိနေတာဖြစ်ပါတယ်လက်ရှိအစိုးရလက်ထက်မှာတိုင်းဒေသလက်နက်ကိုင်အဖွဲ့တွေနဲ့မျိုးသားပြန်လည်တင့်မြတ်ရေးနဲ့ငြိမ်းချမ်းရေးဗဟိုဌာန NRPC ကတာဝန်ရှိသူတွေကြားတွေ့ဆုံမှုတွေနှဲပါနေတယ်လို့အရင်အစိုးရလက်ထက်ကလောက်ဆက်ဆံရေးအားကောင်းမှုမရှိတော့တဲ့အတွက်အခြေအနေတွေဟာပိုဝေးကွာနေရတာလို့လည်းသုံးသပ်ပြောနေကြပါတယ်ရှင်